ကွေးရင်လည်းကွေးတယ်ဆိုင်ရင်လည်းဆိုင်တယ်ဆိုင်ရင်လည်းဆိုင်တယ်လို့မှတ်ရမယ်ဆိုပါကောယုတ်တရားနာတရားဆိုရက်တဘာဝဓမ္မအမည်လည်းမပါဘူးမိစ္ဆာလောကန္တရာဆိုတာလည်းမပါဘူးတော်တော်ဆန်းတာပဲလို့ဝေဖန်ပြီးတော့မယုံကြည်ပဲရှိနေခဲ့ပါတယ်ဆိုပေမဲ့နောက်ထပ်လဲစဉ်းစားဆင်ခြင်မိကြပါတယ်ရာသာထုတ်ပုံကတော့သူ့ဟာဆန်းတော့ဆန်းတာပဲဒါပေမဲ့ဒီမင်းဝန်စီတော်ဆရာတော်ဘုရားကြီးဟာစာရပေရပဲသူကိုယ်တိုင်ကြာကြာနာနာအထုတ်ပြီးမှဟောတာဆိုတော့ဟုတ်ကျင်လည်းဟုတ်ပေလိမ့်မယ်အဲဒီတော့စမ်းကြည့်ပြီးသုံးချက်မှတော်လိမ့်မယ်လို့အကြံရလာခဲ့ပါတယ်ဒါနဲ့ဘုန်းကြီးကအစမ်းသဘောနဲ့အဲဒီမင်းဝန်စီတော်ဆရာတော်ဘုရားကြီးဓမ္မကရောက်ပြီးအထုတ်ခဲ့ပါတယ်အဲဒီလိုအထုတ်ကြည့်တဲ့အခါမှာလဲအရင်20အရင်20ကျော်တလားလောက်အတွင်းမှာတော့ဘုန်းကြီးကတရားအကြောင်းသဘောပေါက်သေးပါဘူး။ဘယ်သဘောပေါက်မှလဲကောင်းကောင်းမှအားမထုတ်သေးပဲဟာကို။အခုဘုန်းကြီးထာမလာပြီးအထောက်ကြတဲ့တရားဓမ္မတွေဟာတချို့ကဘာမှဘုဟုတမရှိကြကြပါဘူး။ဒါပေမဲ့သူတို့မှအားထုတ်လို့ဉာဏ်၅၆ရဲ့လောက်ဆိုရင်သမာဓိဉာဏ်တွေအတော်တက်ကုန်ပြီ။ယုံနာသဘောတွေအဖြစ်ပြအနိစ္စဒုက္ခအနတ္တသဘောတွေကိုသူတို့တော်တော်သိကုန်ပြီဘုန်းကြီးမှာဖြင့်အဲဒီအာထုခါသတုန်းကဒီလို၄၅၆ရမပြောနဲ့တော့ဒါလားတော့ကြာတာတော့ဘာမှညာငါမတည့်သေးဘူးပုံညတာပဲရှိသေးဘာကြောင့်လို့ဆိုရင်ကောင်းကောင်းမယုံလို့ကောင်းကောင်းအာမထုလို့ပါပဲမယုံတာကယုံမှားမှုဝိသိကိစ္စနိဝရဏပဲသူကဝိပဿနာဉာဏ်ပညာဖြင့်နိုင်အောင်မဲ့ဖို့ကိုမရောက်နိုင်အောင်ဒါမြစ်တတ်ပါလေအဲ့ဒါကိုပဲကြနိုင်ဖို့ရာအလွန်ရေးကြည့်ပါတယ်ဝိညာဉ်မှာတော့အဲ့ဒီတုန်းကယုံမှန်မှုကိုကောင်းထင်နေလို့ရှောက်ပြီးတွေးတော့နေခဲ့ပါတယ်သွားတယ်၊ကြွေးတယ်၊ဆန်းတယ်ဒီလိုမှတ်နေရတာတွေဟာပညာတွေပဲအထယ်ရေရပညာတွေကိုရှုနေတာပဲပရမတ်ကိုမရောက်သေးပါဘူးဒါတွေကိုမှတ်ဖို့ဆရာတော်ကြီးကပေးထားတာအခြေခံအနေနဲ့ပေးထားတာဖြစ်မှာပဲနောက်ကြတော့မှရုပ်တွေနာမ်တွေအသေးစိတ်ခွဲပြအောင်မှနဲ့တွေ့စသည်ဖြင့်ညော်တွေ့စဉ်းစားနေခဲ့ပါတယ်။ဘောင်းကောင်းလည်းအာမထုတ်ခဲ့ပါဘူး။ဒါကြောင့်ရင်းနေစကြသလားလောက်ကြာပေမဲ့လို့ဘာမှသူချာချာဖြစ်ခဲ့ပါဘူး။နောက်ကြမှအာထုတ်ရင်အာထုတ်ရင်နဲ့လိုလိုသဘောပေါက်လာပါတယ်။သွားတယ်၊ကြွေးတယ်၊ဆန့်တယ်စသည်ဖြင့်ဘုံမူရစိတ်မူရတွေကိုဖြစ်တိုင်းဖြစ်တိုင်းလိုက်မှနေတာဟာအစအခြေခံနေမဟုတ်ဘူး။အစလည်းဟုတ်တယ်အလယ်လည်းဟုတ်တယ်အဆုံးတည်းလည်းဟုတ်တယ်သိစရာတွေအလုံးကုန်နေပြီဘာမှမကြံတော့ဘူးဒါကြောင့်မြတ်စွာဘုရားကဒီတတိယထံကိုဧကယနာမေကဒုစုရီသောလံအကြောင်းကြီးသောလံလို့ဟောထားပြီးတာပဲလို့သဘောပေါက်လာပါတယ်ဘာဖြစ်သောကောင်မှာတော့သွားတယ်ကြွတယ်လှမ်းတယ်ချတယ်ကျွေးရဆန့်တယ်စသည်ဖြင့်ဒီလိုအကျဉ်းသားအတိုင်းသာရှိမှတ်နေရပါတယ်။နောက်သမာဓိဉာဏ်ယူလာတော့ဓာတ်၆ပါးကပေါ်တိုင်းပေါ်တိုင်းတော့ယုံနာနေကိုအကုန်လုံးပြီးလာပါတယ်။စိတ်ကလေးတွေများတစ်ခုပြီးတစ်ခုဂုံဂုံကြောက်ကြောက်သွားလိုက်တာမရင်းကြီးလေးတွေတစ်စီးတစ်စီးကြကြသွားသလိုပဲဒီနေ့ဆက်ဆက်ပြီးရပါတယ်။အာယုံတစ်ခုကပေါ်လာလိုက်အဲဒါကိုပြီးတဲ့စိတ်ကလေးကပေါ်လာလိုက်အရာကိုရှိမှပြီးပြီးတဲ့စိတ်လေးကပေါ်လာလိုက်နဲ့ရှင်းစင်နောက်ဆင့်ပေါ်ပေါ်ပြီးကြောက်ကြောက်သွားတာလေးတွေကိုအဆင့်ဆင့်တွေ့ပြီးနေရတယ်။ခြေကအာယုံပြောက်သွားနောက်ကအပြီးကလေးပြောက်သွားနောက်ကရှေ့ကအာယုံပြောက်သွားနောက်ကအပြီးကလေးပြောက်သွားနဲ့ကြောက်ကြောက်သွားတာလေးတွေကိုတချို့ကနစင်းနစင်းတွေ့နေရတယ်တချို့ကတော့ဘုံလေးစင်းတောင်တွေ့ရပါသေးတယ်အဲဒီလိုကြီးအစင်းစင်းကြောက်သွားတာကိုမပြတ်တွေ့နေရတယ်ဒီတော့မျောတယ်လို့လည်းဆိုလမ်းပြမရှိတော့ဘူးချမ်းသာတယ်ကောင်းတယ်လို့လည်းဆိုလမ်းပြမရှိတော့ဘူးအတ္တကောငါကောင်းလို့လည်းဆိုလမ်းပြမရှိတော့ဘူးဒါမြတ်စွာဘုရားဟောတော်မူတဲ့တတိပဌာန်းလမ်းပဲတကယ်ကိုကောင်းတဲ့လမ်းပါပဲအဲ့ဒါကိုတချို့လူတွေကကိုယ်တိုင်နဲ့ကြာကြာနာနာအားထုတ်မကြည့်ဘဲနဲ့ တောင်ကျောင်းညောင်းကျောင်းနဲ့ပြောကြတယ်အဲ့ဒါကတော့ခက်တာပါပဲဟိုပုဂ္ဂိုလ်ပြောသလိုလိုဒီပုဂ္ဂိုလ်ပြောသလိုလိုနဲ့သူဟာဒေဇယသီးကြည့်လိုက်တော့မြတ်စွာဘုရားကိုဆွဆွဲရရောက်နေပါတယ်သတိထံတုတ်တရားတော်ကိုပုခါရရောက်နေပါတယ်ဘုန်းကြီးတို့ကရန်ကုန်မြောက်မီ1300ပြည့်နှစ်လောက်ကလေးကစားပြီးဒီသတိထံနီလန်းကိုဟောကြားညွှန်ပြနေပါတယ်ရန်ကုန်သာသနာ့ဤသာရောက်တော့လဲဒီတိုင်းပဲဆက်လက်ပြီးတော့ဟောကြားညွှန်ပြနေပါတယ်ဘယ်သူကဘယ်လိုပြောပြောဘုန်းကြီးတို့ကတော့လက်တွေ့ဖြစ်နေတော့မတုံ့လောက်ပါဘူးသူများပြောတာတွေမလည်းဘူးဆိုင်ပါဘူးစမ်းပြီလို့ပြောအောင်မယ်ဘုန်းကြီးတို့ညာကုန်းရောက်စားလောက်ကတည်းကလူတယောက်ကတရင်္ဂဆောင်ကနေပြီးဘုန်းကြီးတို့ကမ္မထမ်းကိုအပြစ်ကျင်ပြီးတော့ရင်းနေတယ်မယ်လို့သဘောနဲ့ရင်းနေတယ်လို့မသိပါဘူးဘုန်းကြီးတို့ကမ္မထမ်းကိုတိုက်ဖြည့်ရေးလုပ်နေဒါနဲ့ဒူပါရဲ့ဒါပေမဲ့ဘုန်းကြီးတို့ကညာလေဖြည့်ချင်းချင်းခြေပါချင်းဆိုတာကိုဒါကမှမလုပ်ခဲ့ပါဘူးကိုလန်းသာကိုသွားနေခဲ့ပါတယ်အဲဒီတဲ့ရင်သာကဆောင်းသားကိုကြိုက်တဲ့လူတွေအဲဒီဆောင်းသားရှင်ထာမတတိခံပြီးကျင့်ကြလိမ့်မယ်ဘုန်းကြီးတို့ဟောတာကြိုက်တဲ့လူတွေဘုန်းကြီးတို့ထာမလာကြမှာပဲလို့ဒီလိုယောနိတော်မြေကာရနဲ့နှလုံးသွင်းပြီးရိုးရိုးပဲဟောပြလာခဲ့ပါတယ်နောက်တဲမကြခင်ပဲအဲဒီတဲ့ရင်သာဟာမထွက်လာတော့ဘူးဘာကြောင့်မထုံနိုင်လဲဆိုတာကိုတော့မသိရပါဘူး။ဒါပေမဲ့တရားအားထုတ်တဲ့ပုဂ္ဂိုလ်တွေအတွက်ကတော့ဘေးရန်အန္တရာယ်တစ်ခုကျင်းသွားတယ်လို့ပဲယူဆမိပါတယ်။ဒါပေမဲ့အဲဒီဆောင်းပါးရတဲ့လူကတော့မကျော်ဘူး။ဘုန်းကြီးတို့ကံကထမ်းကိုပုတ်ခပြီးတော့ကံကထမ်းတရားသာဥတည်ရေးထုတ်နေကြတယ်။အခုတည်းထိသူကတော့ရေးနေတော့မှပဲ။ဒါပေမဲ့လို့ဘုန်းကြီးတို့ကတော့သူ့ကိုမြင့်ယူပဲထားပါတယ်သူစာအုပ်ကြိုက်တဲ့သူရှိရင်သူ့စီသွားပေါ့သာသနာတော်ကမြတ်စွာဘုရားသာသနာတော်ပဲဘယ်သူပြုတိုးတက်ကြီးပွားရင်ဝန်သာဖို့ကြီးပါပဲအခုနေခါမှာဘုန်းနိုင်ငံဒီနိုင်ငံတကဘာလုံးကယုံကြည်နေလောက်အောင်အဘိင္တကူတွေပါပြပြီးဟောပြောနိုင်တဲ့ပုဂ္ဂိုလ်သူတဝူးတယောက်လောက်ပေါ်လာရင်သာပြီးတော့ဝန်သာဖို့ပါပဲအလုံးစုံဝိုင်းပြီးထောက်ခံအားပေးကြဖို့ပါပဲ။ဒါပေမဲ့လို့ကိုယ်တိုင်ကဘာမှအားထုတ်ကြည့်ကြမှုမရှိပါပဲနဲ့ကြာကြာနာနာအားထုတ်ပြီးဟောပြောနေရမှာဝင်ပြီးဆရာလောက်တာကတော့တော်တော်ကိုနေရာမကြတာပါပဲ။ဘုန်းကြီးတို့ကတော့သာသနာ့ရေးဒါကိုရောက်လာလို့ရှိရင်ဘုန်းကြီးတို့သွားနေကြလမ်းအတိုင်းတွား၆ပါးကသင်္ချာပေါ်လာသည်များကိုရှုမှတ်ခိုင်းတော့တာပါပဲ။အဲဒီတော့ဓမ္မ၆ပါးကပေါ်လာညတွေကိုအကုန်လုံးစင်္ကအောင်လာရည်ဒီမရှိနိုင်နေခင်တော့ကိုမူရာကျမ်းသားတွေကစပြီးချူမခိုင်းပါတယ်အထူးအားဖြင့်တော့ဝါမိတ်ကလှုပ်ရှားနေတဲ့ဝါရောယုကစပြီးချူမခိုင်းပါတယ်ဝါမိတ်ကဖောင်းတယ်လာတာပိန်ကြသွားတာကိုဖောင်းတယ်ပိန်တယ်လို့စိတ်ကြည့်လေးနဲ့ချူမဖို့ညွှန်ကြားပါတယ်ဘာကြောင့်ဒီလိုရှိပါတယ်ဆိုတာကိုတော့နောက်ပိုင်းကြမှာကျန်ကန်နဲ့ရှင်းပြမယ်ဒီလိုမှတာကလည်းဖောင်းနာနဲ့စိန်နာဒါလေးနှစ်ခုတည်းလည်းမဟုတ်ပါဘူးຢာထဲမှာဖြစ်ပေါ်လာတဲ့သိကုကြစီမှုတွေကိုလည်းဒီတိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်ပြီးတော့ဝေဒနာတွေလည်းဖြစ်တိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်ပြီးတော့တခြားကိုယ်မူရာတွေလည်းဖြစ်တိုင်းဖြစ်တိုင်းရှုမှတ်ရသေးတယ်ဒီတိုင်းယူသည်ရှုမှတ်သွားတဲ့ပုဂ္ဂိုလ်တွေမှာတော်တော်ကြတော့မြင်တိုင်းကြားတိုင်းနားတိုင်းစသည်တိုင်းတွေ့ထီတိုင်းကိုယ်တိုင်းစာတိုင်းလှုပ်ရှားတိုင်းဒီကုသနာကြားစီတိုင်းဓာတ်ချောက်ပါပေါ်လာတဲ့ယုံနာတွေကိုအကုန်လုံးရှုနိုင်ပြီးအကုန်လုံးသိလာကြပါတယ်ဒီတော့မတာတဲ့ခေနအမှတ်ရမှုသတိစောင့်ရှောက်ရှိတော်စေတသာစိတ်နဲ့သမာနာကတော့ပြည့်စုံတယ်ဆိုတဲ့ဝိရိယဝါဒတရားတော်နဲ့အံကြိုက်ကြိုက်နေသွားပါတယ်တချို့ကဒီလိုလဲကြံကြံပေးကြသေးတယ်။ရာထုံးမဲ့ပုဂ္ဂိုလ်တွေကိုကျုပ်တော်ဘောနာမ်တော်ဘောတွေမိစ္ဆာဒုက္ခအနတ္တသဘောတွေအသေးစိတ်အကျယ်တင်နာပေးထားရင်ပူပြီးသင်တော်မြင်လို့မယ်လို့ကြံကြံပေးကြတယ်။
အဲ့ဒါကသူတို့ထင်မြပါပဲသင်္ဍန်ပေးထားလို့ထင်မြင်တာတွေကပညာသီးပဲကိုယ်တိုင်တွေ့ကြည့်တဲ့ပညာသီးမဟုတ်ဘူးစိတ်နဲ့ညှုပ်ပြီးယူတော့မဟုတ်တာတွေကိုလည်းဟုတ်ထင်လာရတယ်ဒါကြောင့်အဲ့ဒီလိုစိတ်ညှုပ်ပြီးယူတာတွေဟာမကောင်းပါဘူးဘုရားသာသနာကိုမယုံကြည်တဲ့လူတွေကကမ္မထာဘာဝနာအလုပ်ကိုအထင်မြင်ပြီးနေကြတာလည်းရှိပါတယ်အဲဒီဘုရားဘာဝနာမယုံကြည်တဲ့ပုဂ္ဂိုလ်တွေကဘယ်လိုပြောနေကြသလဲဆိုတော့ဘုရားဘာသာဝင်တွေဟာမိစ္ဆာဒုက္ခအနာတ္တလို့ထင်မှာပေါ့စောစောတည်းကသူတို့ဆရာကသင်ကြားထားတဲ့အတိုင်းစိတ်နဲ့ညှို့ပြီးတော့ယူနေကြတာပဲစိတ်ညှို့ရင်စိတ်ညှို့တဲ့အတိုင်းထင်မှာပေါ့လို့သူတို့ကပြောရကြပါတယ်အဲဒီလိုပြောကြတာဟာဘုန်းကြီးတို့တပည့်ယောဂီတွေနဲ့တော့မဆိုင်ပါဘူး။ဘာကြောင့်လဲဆိုတော့ဘုန်းကြီးတို့ကယုံနာအကြောင်းအနိစ္စဒုက္ခအနတ္တအကြောင်းကိုသာမန်များလောက်သာဟောပြထားပါတယ်။ယုံလို့နှလုံးသွင်းရမယ်၊နာလို့နှလုံးသွင်းရမယ်၊မောမရောရလို့နှလုံးသွင်းရမယ်၊အနိစ္စလို့နှလုံးသွင်းရမယ်၊ဒုက္ခအနတ္တလို့နှလုံးသွင်းရမယ်၊ဖြစ်တယ်ပြက်တယ်လို့နှလုံးသွင်းရမယ်စသည်ဖြင့်။ဓမ္မစိညုပ်ရှိဖို့ညွှန်ကြားမထားပါဘူး။ကြာပေါ်လာတဲ့ညကိုသူပေါ်လာတဲ့အတိုင်းပဲရှုဖို့သာညွှန်ကြားထားပါတယ်။အဲဒီလိုပေါ်လာတဲ့ညကိုရှုရုံမျှရိုးရိုးကလေးရှုမှတ်နေုံနဲ့ယုတ်ကတရားနာင္ကတရားကြွားပြပြီးပြလာပုံကိုအာထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကသူ့လိုလိုပဲပြောလာကြပါတယ်။ပေါ်လာတဲ့ညအာယုန်တွေရောမသိတဲ့စိတ်တွေရောမှရင်မှရင်ပြော့ပြော့သွားပုံကိုလည်းတွေ့ပြီးနေကြကြောင်းသူ့လိုလိုပဲပြောလာကြပါတယ်။အဲဒီလိုကိုယ်တိုင်တို့ကြည့်ပြီးမှညာစစ်ဖြစ်တာဒီတော့ဘုန်းကြီးတို့ကယေသနာရနဲ့ညီပြီးရောဒီလိုသိတာကရုပ်ကိုပိုင်းခြားသိတာဒီလိုသိတာကနာမ်ကိုပိုင်းခြားသိတာဒီလိုသိတာကအဖြစ်အပျက်ကိုသိတာဒီလိုသိတာကအိဆာကိုသိတာစသည်ဖြင့်အမိတပြီးဟောပြပေးပါလေဒါကြောင့်ဘုန်းကြီးတို့တတိယောဂီရမတော်စိတ်ညွတ်ယူလို့ထင်တာမဟုတ်ပါဘူးတကယ်ဟုတ်မှန်တဲ့အတိုင်းကိုယ်တိုင်တွေ့ပြီးသိကြတာသာဖြစ်ပါတယ်သိကြတာမှယူရိုရိတ်တိဝိုးရဝါရမဟုတ်ပါဘူးလက်နဲ့ကန်ကြည့်ပြီးသိရတယ်လို့ထင်ရှားရှားကြီးကိုသိကြပါတယ်ရှုစရာအယုံလေးပေါ်လာပြီးပျောက်သွားတာကိုလည်းသိတယ်အဲ့ဒီသိရစိတ်ကလေးပျောက်သွားတာကိုလည်းသိတယ်နောက်အယုံတစ်ခုပေါ်ပြီးပျောက်သွားတာကိုလည်းသိတယ်အဲ့ဒီအသိကလေးပျောက်သွားတာကိုလည်းသိတယ်ဒီနည်းဖြင့်အယုံရောအသိရောရှင်းစင်အောင်စင်အတွဲလိုက်အတွဲလိုက်ကြောက်ကြောက်သွားတာကိုကြီးတွေ့နေရတယ်။ကိုကောင်လက်ချေပုံသာနာအထေရဆိုရင်ဘာမှမတွေ့ရတော့ဘူး။ဒီနဲ့ကြောက်ကြောက်သွားတာကိုကြီးတွေ့နေရတယ်။ဒါကြောင့်ယောဂီကဘာမှမတွေ့ရတော့ဘူး။ကိုုံကြောက်သွားတာကိုကြီးတွေ့နေရတယ်လို့ပြောပါတယ်။ဒီတော့မှဘုန်းကြီးတို့ကအဲ့ဒါကိုဒေသနာတော်ရသင်္ဃညာခေါ်တယ်လို့ပြောရတယ်။ဘုန်းကြီးတို့ကဒီလိုသိရမယ်ဒီလိုညာမယ်လို့စောစောကလမ်းကြောင်းပြီးညွှန်ကြားမထားပါဘူး။သူ့လိုလိုယူလေးရှုမှတ်နေုံနဲ့ဒီလိုအသိတွေကအလိုလိုဖြစ်ပေါ်လာပါတယ်။ဒီလိုအသိညာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေဟာအခုဓရဏပရိသတ်ထဲမှာလည်းတော်တော်များများပါပါတယ်။ဒါတတိကောင်းလို့ညာကောင်းလာပုံပါပဲ။သင်္ဃလူတွေကညာကြတော့ဒါတဲ့အများကြီးကောင်းပါသေးတယ်အဲ့ဒါကောင်းမှုကိုတော့ဂုံ6ထွေကျဲရောက်မှရှင်းလင်းပြရမယ်ဒီလိုပုရုဇဉ်ဖြစ်တဲ့ဥပဒနာရှုစဉ်ကလေးကအမှားရတဲ့တတိကကောင်းလာခဲ့တဲ့အတွက်သောတာပန်ဖြစ်တော့ပိုပြီးကောင်းလာပါတယ်သောတာပန်ကဥပဒနာရှုပြီးလိလပြန်တဲ့အတွက်ငရဂံကြတော့ပိုပြီးကောင်းလာကြပါတယ်ထို့အတူအနာဂံကြတော့ပိုပြီးကောင်းလာကြပါတယ်ညာနာကြတော့ဒီတတိယအပြည့်စုံကောင်းသွားပါတယ်။ဒါကကိုမှအမှတ်တမဲ့မိသွားရရဲ့လို့မရှိတော့ဘူး။အကုန်လုံးတတိထင်ပြီးအမှတ်ရနေပါတယ်။ဒါကြောင့်ဤသာဤသာသနာတော်၌ဘိက္ခုယဟန်ဤဘိက္ခုသံဃာလေးကိုရှုမြင်၍ဝိပဿနာရှုနေသောပုဂ္ဂိုလ်သည်ဘိက္ခုရှုမှတ်၍ကိလေသာကိုဖြစ်စီရသောပုဂ္ဂိုလ်သည်တတရခေနာအမှရမှုတတိယအဆောင်ချောက်ရှိသောဒေတာသာစိတ်နှင့်သမာနာရတော်ပြည့်စုံသည်ဟောသည်ဖြစ်၏လို့ ဒီရိယဘာသာတရားတော်ကပြဆိုထားတာတဲ့အိမ်မှာအဆောင်ရှောက်တရားရှိနေတယ်လို့ပဲဒီတဲ့စိတ်ထဲမှာလဲသတိအဆောင်ရှောက်ကလေးအမြဲတမ်းပါရှိနေပါတယ်ဒါကအရေးကြီးပါတယ်မိမိတို့ကိုစစ်ဆေးကြည့်ကြပါဒနာယီအတွင်းမှာစိတ်ပေါင်းဘလောက်များသတိအဆောင်ရှောက်ပါတယ်လဲဒီနေ့လုံးမှာအမတ်တတိဘလောက်ပါတယ်လဲလို့စစ်ဆေးကြည့်ကြပါအဆောင်ချက်ဗလာနာတိဖြစ်နေရင်လဲအဆောင်လေးထားပေးကြပေါ့အဆောင်တိကနေနေရင်လဲများများထားပေးကြပေါ့ဒီဆောင်ချက်တတိမရှိဘဲနဲ့တော့အရိယာမဖြစ်နိုင်ဘူးသောတာပန်လည်းမဖြစ်နိုင်ဘူးသရဂာနာလည်းမဖြစ်နိုင်ဘူးညာနာဖြစ်ဖို့ဆိုတာတော့ဝိပါဒိတယ်ဒါကြောင့်ဆောင်ဘုကจิตတိုင်းမှစုတတိပြုစောင့်မှုအစဉ်ထားလို့ဆိုထားတယ်ကဲဒါကိုဆိုကြရမယ်ဖြစ်တိုင်းမရှုသတိပြုစောင့်မှုအစဉ်ထားဆိုဒီဆောင်လုံးမှာဖြစ်တိုင်းဆိုတာကမြင်မှုကြားမှုစသည်ဖြစ်တိုင်းဖြစ်တိုင်းလို့ဆိုလိုပါတယ်ဒါကြောင့်မြင်တိုင်းကြားတိုင်းနားတိုင်းစသည်တိုင်းတွေ့ထီတိုင်းသွားတိုင်းလာတိုင်းကြွေတိုင်းဆန်တိုင်းလှုပ်ရှားတိုင်းပြုမြင်တိုင်းကြံတိုင်းတွေ့တိုင်းစိတ်ကူးစင်စားတိုင်းညောင်းတိုင်းကူတိုင်းနာကျင်တိုင်းစိတ်ကြက်တိုင်းဝမ်းသာတိုင်းအကုန်လုံးမှနေဖို့ပါပဲဒီလိုမှရနေရင်သတိဆောင်ရှောက်ကလေးနဲ့ပြည့်စုံနေတယ်လို့ဆိုရပါတယ်အဲဒီလိုဒီတိုင်းဒီတိုင်းကိုရှုမှလို့မှတ်တတိကကောင်းသလောက်စိတ်တည်ကြည်မှုတမာရီကလည်းကောင်းလာပါတယ်အဲဒီသတိတမာရီတွေကောင်းသလောက်အသိဉာဏ်တွေကလည်းကောင်းလာပါတယ်ဒါတရားထုတ်တဲ့သူတွေကိုယ်တိုင်တွေ့ရတဲ့သဘောတရားတွေပါပဲနောက်ဆုံးကြတော့ပြည့်စရာဆိုရင်ဘာမှမကြံတော့ဘူးစိတ်တဲ့စိတ်တိုင်းအကုန်လုံးပြီးသွားပါလိမ့်မယ်အဲ့ဒါအဆောင်လျှောက်တစ်ပါးနဲ့ပြည့်စုံတယ်ဆိုတော့အရိယာဝါဒတခုအရိယာတို့ရဲ့စံနေရင်တခုပါပဲအဲ့ဒီအရိယာနေအိမ်နဲ့လုံလုံချုံချုံပြင်းပြင်းထန်ထန်နေနိုင်အောင်ကြိုးစားကြမယ်ဒုရဂရမတွေတပန်းများလုံးကအိမ်မဲ့ရာမဲ့နဲ့နေလာလို့အပယ်ဆင်းရဲတွေနဲ့တွေ့လာတာလည်းများလာပြီသံဃာဆင်းရဲတွေနဲ့တွေ့လာတာလည်းများလာပြီမြတ်စွာဘုရားသာသနာနဲ့တွေ့ကြုံနေတဲ့အခုဘဝမှာတော့ဘေးရန်ကင်းတဲ့အရိယာနေအိမ်ကြီးနဲ့နေနိုင်အောင်ကြိုးစားပြီးဒီရိယာဝါဒနေအိမ်ကိုဆောက်ကြရမယ်ဒီနေရာမှာမင်းကြာရှိပါတယ်တတိတော်တို့ကအရိယာမှာမဟုတ်သေးဘဲနဲ့အရိယာနေအိမ်မှာနေခွင့်ရပါမလားလို့မင်းကြာရှိပါတယ်ဒါကတော့ဥပမာနဲ့ပြောရင်ရှင်းတော့ပါလိမ့်မယ်အခုလောကမှာကိုယ်မဟုတ်တဲ့အင်ကြီးအိမ်ကောင်းတွေဟိုတယ်ကြီးတွေဆိုတာအကြည့်ကြပါလေ။အဲ့ဒါတွေဟာကိုယ်ကိုယ်မဟုတ်ပေမဲ့ထိုက်တန်တဲ့အခါပေးရင်ရက်ပိုင်းလပိုင်းနဲ့အဖြစ်ဖြစ်နှစ်ပိုင်းနဲ့အဖြစ်ဖြစ်နေခွင့်ရပါလေ။အရိယဝါဒဆိုတဲ့အရိယတို့နေရင်ကလည်းထိုက်တန်တဲ့အခါပေးနိုင်ရင်နေခွင့်ရပါလေ။ဘယ်လိုအခါတွေပေးရမှာလဲဆိုရင်ယုံကြည်မှုတရားဆိုတဲ့အခါပေးရမယ်။လိုလားမှုသာနာဆိုတဲ့အခါလည်းပြရမယ်အာထုံမှုဝိရိယဆိုတဲ့အခါလည်းပြရမယ်ဒီထဲမှာယုံကြည်မှုတရားတရားဆိုတာအလွန်ပဲအရေးကြီးပါတယ်ဘယ်လုံးမဆိုအကျိုးရှိမယ်လို့ယုံကြည်မှပဲလုပ်နိုင်ပါတယ်မယုံကြည်ရင်တော့မလုပ်နိုင်ပါဘူးဖြစ်တိုင်းမရှုသတိပြုဆိုတဲ့ဒီရိယာဝါဒအလုပ်ကလည်းကျွမရင်ဝိပဿနာအကုသိုလ်ဖြစ်တယ်အကျိုးရှိရဲဆိုတာကိုယုံကြည်မှပဲအားထုတ်နိုင်ပါလေ။ယုံကြည်ုံနဲ့လည်းမပြီးသေးပါဘူး။ဝိပဿနာမဲ့ဖို့နိဗ္ဗာန်ဆိုတဲ့တရားတွေကိုလူကြီးရဲ့စိတ်ဆန္ဒကလည်းထိုးထိုးသာသာရှိဖို့လိုပါသေးတယ်။ပြီးတော့မဆုံးမနစ်မပြင်းမရအားထုတ်နိုင်တဲ့လုံလဝိရိယကလည်းထိုးထိုးသာသာရှိဖို့လိုပါသေးတယ်။သရာဆန္ဒဝိရိယဆိုတဲ့အခါတွေပြီးနိုင်ရင်တော့အရိယဝါဒနေကြီးမှနေခွင့်ရပါတယ်။ယုံလဲယုံတယ်လိုလဲလိုတယ်ရင်းနဲ့မပြင်းဘူးဆိုရင် အကျင့်ခွင့်ရတိုင်းရှိမှနေုံပါပဲသွားတယ်သွားတယ်တွေးတယ်ဆန့်တယ်မြင်တယ်ကြားတယ်စသည်ဖြင့်တစ်ချက်မှရင်အရိယဝါဒနေရင်ကိုတစ်ခါရောက်သွားတာပါပဲဒေဇမယင်ဆေရာရောက်တယ်အကျေတရားမယင်ခါတရားရောက်တယ်ဓမ္မနိခာမနေရင်အရိယဝါဒနေရင်မှဓမ္မနိနေရတယ်ဓမ္မနိဆယ်မိနစ်မှရင်ဆယ်မိနစ်နေရတယ်ပိုက်ဆံတရားတစ်ချက်မှမကုန်ရဘူးသိနေရကြတာပဲဘုန်းကြီးတော်ကငွေချင်းမကုန်ပဲနဲ့အင်းကြီးအင်ကောင်းနဲ့နေရတဲ့ဤကိုညွန်ပြနေပါတယ်အဲ့ဒါအင်ကောင်းနဲ့လုံလုံချုံချုံသိကြလဲကြနေကြညရင်အရိယဝါဒနေရင်ကိုဆောက်ကြုံပဲဟာသံဃာတစ်ချက်လုံးကနေလာခဲ့သလိုပဲမလုံချုံတဲ့ဗာမန်ကုသိုလ်အင်းဤစုကလေးတွေနဲ့ပဲနေပါတော့မယ်အိမ်မက်ရမယ်ပဲနေပါတော့မယ်ဆိုရင်တော့ဒကာဓမ္မတို့သဘောပါပဲမရှိမှပဲနေနေတိုင်းနေကြုံပါပဲရှိမှပြီးအရိယဝါဒနေမှာနေတော့ဘယ်လိုအကျိုးရပါသလဲလို့ဆိုတော့အောက်ထစ်ဆုံးအားဖြင့်အပင်ငယ်ကလွတ်တဲ့အကျိုးကိုရပါတယ်အဲ့ဒါဟာအကြာကြီးအထုံးမှမဟုတ်ပါဘူးတခဏလောက်အာရုဒါနဲ့လည်းရနိုင်ပါတယ်မြတ်စွာဘုရားလက်ထောကာလတုန်းကရာဇုံမြို့မှာတမ္ပဒါဓိကဆိုတဲ့သူရဘူယူရှိတယ်။အဲ့ဒါတချို့လဲကြားဘူးကြပါလိမ့်မယ်။ရာဇုံမြို့မှာတရားရုံးကသင်္မိတ်တွေကကြလာတဲ့ခိုးသူတွေကိုအဲ့ဒီတမ္ပဒါဓိကကတတ်ရတယ်။မြို့ရဲ့အရာလေးနဲ့နာကဖမ်းလာတဲ့904လီခိုးသားရမြအပေါင်း2000ကိုအဲ့ဒီတမ္ပဒါဓိကပဲတတ်ရတယ်။အဲ့ဒီကနောက်လဲနေစဉ်နေတိုင်းသူ့မှာပတ်နေရတာတရားငရောက်စသည်ဖြင့်ပြတ်တယ်လို့မရှိလောက်ဘူးတဲ့အဲဒီလိုကြီးသူသားရုံနဲ့အလုံးလုံးလာလိုက်တာ55နှစ်တောင်ကြာသွားတယ်55နှစ်ရှိတော့မတန်ဆွမ်းတဲ့အတွက်အဲဒီသူသားဘိုလ်ကြီးရာထူးကနှုတ်ထွက်လိုက်ရတယ်အဲဒီလိုရာထူးကနှုတ်ထွက်တဲ့အခါမှာရာထူးရှိစဉ်တုန်းကအခွင့်မရတာတွေကိုသုံးဆောင်ဖို့အစောတလင်စီမံတယ်အဲ့ဒါကဘာတွေတော့ဆိုရင်သူသားရာထူးနဲ့မင်းမှုထားနေတဲ့လူဟာအသစ်ဆက်ဆက်အဝတ်ကိုမိုးရဘူးတဲ့။ဘောဘာအသင်းနဲ့ကြိုထားတဲ့နွားတို့ရာခုနွားတို့ဆံပြုတ်ကိုလည်းမတော့ရဘူးတဲ့။ညာလေးပန်းကိုလည်းမပန်းရဘူးတဲ့။ငသာလည်းမလင်းရဘူးတဲ့။ဒီလေးမျိုးကိုမသုံးရဘူးလို့အဲ့ဒီတုန်းကအာနာပိုင်မင်းတွေကဥပဒေလုပ်ထားတဲ့။သူသားလောက်ကအမတန်ယုံရင်ကျန်တဲ့အတွက်အကောင်းမြတ်တွင်နဲ့မတန်ဘူးလို့ယူဆပြီးတားမြစ်ထားတူပါတယ်အခုကာလလူတွေနဲ့အခုကာလလူတွေအမြင်နဲ့ဆိုရင်တော့ကြီးစရာဖြစ်နေမှာပါပဲအဲဒီလိုတားမြစ်ထားတာတွေကိုသမထာဓိကကသုံးဆောင်ညင်နေတာကြာလိုက်အခုမှပဲခွင့်ရတော့တယ်အားရအောင်သုံးဆောင်လိုက်မယ်ဆိုတဲ့အမြင်မျိုးနဲ့စီမံပါတယ်လူဆိုတာမလို့ရဘူးဆိုတာကိုသိပြီးလို့ရှင်းတတ်တယ်မသာအမှုစဉ်သိစားကျင်တဲ့သိကောင်းနေမယ်လို့လည်းထင်တဲ့ဒါကြောင့်ဓမ္မရတိကဟာနွားတို့ရာခုကိုသူများတောက်နေတာမြညာတိုင်းသူကသိတောက်ရှင်နေတယ်အဝိုးသိလဲဝှချင်တယ်ညာလေးကလည်းပန်းကျင်တယ်နသာလည်းလိမ့်ကျင်တယ်ဒါတွေကသူ့စိတ်ထဲကတားနာနေတာကြာလာပြီဒါကြောင့်သူကဒီအရုကနှုတ်ထွက်ရတဲ့နေ့မှာပဲသူ့အိမ်ရှင်မကိုနွားတို့ရာခုအကျိုးခိုင်းခဲ့ပြီးတော့အဝိုးသိပန်းနာများနေတယ်ကွာရစ်စိတ်သွားပြီးရေချိုးတယ်ပြီးတော့ဝိသေတေကိုဟုတ်ပြီးနသာကိုလည်းလိမ့်ပန်းကိုလည်းပန်းပြီးအိမ်ပြန်လာခဲ့တယ်အိမ်ရောက်တော့အသင့်ပြင်ထားတဲ့နွားလို့ရာခုကိုတောက်တော့မလို့ပြင်းစင်းနေပါတယ်တဲ့အဲဒီလိုပြင်းစင်းနေတော့မှရှင်သာရိပုတ္တရာမထေရကြီးကအဘိညာဉ်နဲ့ဆင်ញင်ကြည့်လိုက်တော့ဓမ္မရာထိကကြီးကိုဒီလိုမြင်တော်မူပါတယ်ဩဓမ္မရာထိကကြီးဟာမြေပေါင်းများစွာကသုံးဆောင်ခွင့်မရခဲ့တဲ့နွားတို့ရာခုကိုသုံးဆောင်မယ်လို့ပြင်းစင်းနေပါဘော။အဲဒါကိုသုံးဆောင်ပြီးရင်အခုနည်းနည်းချင်းမကြမ်းမိမှာပဲသူ့မှာပေးချတော့မယ်။ဒီကြံတော့လေသူ့မှာအားကိုးစရာသူ့ဘက်ကောင်းမှုကဘာမှမရှိကြဘူး။55နှစ်ပါလုံးသူပြုထားတဲ့မကောင်းမှုအားကိုးတွေကတော့ပြည့်လို့ပဲ။ဒီအားကိုးတွေကသူ့ကိုပုံမှန်အမျိုးမျိုးနဲ့ဝယံဖမ်းဖို့အသိရှိနေတယ်သေဒီနဲ့ဒီတိုင်းနဲ့အပြင်ပြင်ရဲ့တခါလေးကြာကြတော့မယ်သနာစရာကောင်းလိုက်ပါပြီးတော့တယ်ဒါကြောင့်
ဒီကံနဲ့တဲ့တတ္တဝါကိုငဲကလို့အောင်ငါသွားပြီကဲတဲ့ဦးမှာပဲလို့ဒီလိုဆင်ញင်ပြီးတော့ရှင်သာရိပုတ္တရာမထေရကြီးကဓမ္မဓာရိကရဲ့ဤကိုယုတ်တဲ့ကြွပြီးဆွမ်းရတော်မူပါတယ်ဒီနေရာမှာသရတရားမရှိတဲ့သူဆိုရင်တော့အကုသိုလ်မရပဲအကုသိုလ်တွေတောင်ဖြစ်ဝေရှိနေပါသေးတယ်ဓမ္မဓာရိကမှာမြေပေါင်းများစွာကပေါက်ခွင့်များလို့အမတန်ပေါက်ရှင်နေတဲ့နွားတို့ရာဟုကိုအာမနာပါမနာလာပြီးအလှခံရမလားလို့လည်းကြည့်ရပြီးတော့အကုသိုလ်တွေဖြစ်နေပါတယ်ဒါပေမဲ့ဓမ္မဓာရိကကတော့သရတရားကောင်းရှာပါတယ်အရှင်သာရိပုတ္တရာမထေရကြီးကိုမြင်ရတော့သူ့မှာဝမ်းမြောက်ဝမ်းသာနဲ့သရတရားတွေဖြစ်တယ်ဖြစ်ပုံကတော့ရှင်သာရိပုတ္တရာမထေရကြီးအခုကြွလာတာအင်မတန်နေရာကြတာပဲယခင်ကရှင်သာရိပုတ္တရာမထေရကြီးကိုတွေ့ရင်လူကြာတာအသိမရှိဘူးလူကြာတာအသိရှိတဲ့အခါမှလည်းမတွေ့ရဘူးဒီတခါတော့လူကြာတာလည်းရှိတယ်ရှင်သာရိပုတ္တရာကလည်းကြွလာတယ်ကဲနေရာကြတာပဲလို့ဆင်ញင်ပြီးတော့ရှင်သာရိပုတ္တရာကိုယူသေးစွာသိပြီးနွားနွေရာဟုကိုသက်ကပါတယ်တရားတရားအမနာရေးကြည့်ပါတယ်တရားတရားမရှိရင်လက်မရှိတာနဲ့တူတယ်လက်မရှိရင်သုံးကြတဲ့ပစ္စည်းဘိုးတံတဲ့ပစ္စည်းကိုတွေ့ရမယ်လို့ကောက်မြင်နိုင်ဘူးအဲ့ဒါလိုပဲတရားတရားမရှိတဲ့သူမှာဘုရားတရားတန်ခါယတနာသုံးပါးနဲ့တွေ့နေရပါမယ်လို့ကုသိုလ်ကောင်းမှုဖြစ်ဘူးဘုံမတော်ရင်အကုသိုလ်တွေတောင်ဖြစ်တတ်သေးတယ်လက်ရှိတဲ့လူမှာအဖိုးတံပစ္စည်းတွေ့ရင်ကောက်ယူနိုင်တယ်လို့ပဲတရားတရားရှိတဲ့သူမှာအဲဘုရားတရားဗံဃာတို့ ਨੇ တွေ့ရတဲ့အခါတပန်းတရားလုံးသုံးရင်မကုန်နိုင်တဲ့ကုသိုလ်ဥစ္စာတွေကိုစူးစီးမှုနိုင်တယ်အခုဓမ္မရာဇာကြီးမှလည်းတရားတရားဆိုတဲ့လက်ကဘာမှစဉ်းစားရှိနေတဲ့အတွက်ဇိနာရိပုတ္တရာမထေရကြီးကိုပင်ပြီးအမတန်ပေါက်ချင်နေတဲ့နွားတို့ရာဟုကိုလူကိုယ်တိုင်းမတော့သေးပဲသူရန်ဆက်ကလိုက်ပါတယ်တဲ့ဇိနာရိပုတ္တရာရာဟုကိုဖုံးမဲနေပါတယ်ဓမ္မရာဇာကလည်းအနိဗ္ဗာန်ကယူရစွာတိုင်းပြီးရခပေးနေပါတယ်ဒီလိုရခပေးနေရင်သူ့မှာရာဟုကိုသောက်ရှင်တဲ့စိတ်တွေအလွန်ပဲဖြစ်နေပါတယ်ဖြစ်လည်းဖြစ်ပင်ပါပဲအောက်လာခဲ့ရတာကနှစ်ပေါင်း90ကျော်တောင်ရှိနေပြီရာကိုအဲ့ဒါကိုရှင်သာရိပုတ္တရာပြီးတော်မူတာနဲ့ဓမ္မရာဇိကကိုလည်းဒီနေရာမှာပါပြီးရာဟုသောက်ဖို့ဆုံးပြုလိုက်ပါတယ်ဒီလိုဆွံ့ပြူတာကလည်းတခြားကြောင့်မဟုတ်ပါဘူး။ရာဟုသောက်ခြင်းရဲ့စိတ်တွေပြင်းထန်နေရင်တရားကိုကောင်းကောင်းနာနိုင်မှာမဟုတ်ဘူး။ဒါကြောင့်သူ့ကိုရာဟုသောက်ဖို့ဆွံ့ပြူလဲရပါတယ်။ရာဟုသောက်ပြီးတဲ့အခါရှင်သာရိပုတ္တရာကြီးအနည်းယူသေးစွာထိုင်နေပါတယ်။အဲဒီတော့ရှင်သာရိပုတ္တရာကနိမောရဏတရားကိုဟောကြားတော်မူပါတယ်။တရားတော်ဆိုတာအမှန်တည်းမြင်ပါတယ်။ဗုဒ္ဓမအစမှာသေးလူမှုနဲ့စားပြီးဒါနကထာကိုဟောရပါတယ်ပြီးတော့သီလကထာကိုဟောရပါတယ်သီလဆိုတာဘုရားအသက်ကိုမသတ်ရဘူးဘုရားဥစ္စာကိုမခိုးရဘူးဘုရားရဲ့သားမယောက်မပြင်းမရဘူးဘုရားအကျိုးမဲ့ဖြစ်အောင်မလိမ့်ရဘူးငူးရင်မိုင်မဲစေရတဲ့သေကြီးအရက်ကိုမသတ်ရဘူးစသည်ဖြင့်ကိုယ်နဲ့နှုတ်ကိုစောင့်စည်းရတဲ့ကုသင့်တရားပါပဲအဲ့ဒီသီလကိုကျူးလွန်ရင်မယ်ငရဲလည်းကြရတယ်လူဖြစ်တဲ့အခါမှာလည်းအသက်တူခြင်းအနာများခြင်းဉာဏ်သူများခြင်းပစ္စည်းဥစ္စာမရှိရှားပါခြင်းအစရှိတဲ့မကောင်းကျိုးတွေနဲ့တွေ့ပြီးဆင်းရတယ်ဒီလိုလုံးယူရင်တော့လူဘဝနတ်ဘဝဆက်မာတဲ့ဘဝမှာဖြစ်ရတယ်ဖြစ်ရဖြစ်ရမှာအသက်ရှိခြင်းအစရှိတဲ့ကောင်းကျိုးတွေနဲ့ပြည့်စုံပြီးချမ်းသာရတယ်အစရှိခြင်းဒီလိုအကြောင်းကိုဟောရပါတယ်အဲ့ဒါပြီးတော့နာပြီအကြောင်းသက်ကသာကိုဟောရပါတယ်။အဲဒါပြီးတော့ဝိပဿနာမဲ့ဖို့နဲ့စတဲ့မဲ့ကသာကိုဟောရပါတယ်။ဝိပဿနာဆိုတော့လောဘဒေါသစိတ်ကူးလေးမျှဖြစ်ခွင့်မရအောင်မပြတ်ရှုနေပုံကိုဟောရတာကိုဒီတော့ရှင်သာရိပုတ္တရာဟောတဲ့တရားတွေကလွန်သိမ့်ငွေ့နေတယ်။အဲဒီလိုသိမ့်ငွေ့တဲ့တရားတွေကိုနားရတော့ဓမ္မရာဇိကမှာရှင်ကသူပြုခဲ့တဲ့မကောင်းမှုအကုသိုလ်အကြောင်းတွေကပြန်ပေါ်လာတယ်အဲ့ဒါတွေကိုစဉ်းစားပြီးတော့စိတ်ပူပန်နေကြတယ်။ဩငါမှမကောင်းမှုတွေများလိုက်ပါပြီ။ဒီလောက်မကောင်းမှုများနေတဲ့ငါဟာဒီလောက်သိမ်မွေးတဲ့တရားနဲ့တော့မတမ်းပါဘူး။စသည်ဖြင့်စဉ်းစားပြီးတော့စိတ်ပြန့်လွင့်ပူပန်နေကြတယ်။အ
အဲ့ဒါကိုစင်္သာရိပုတ္တရာသိတော်မူတဲ့အတွက်စိတ်အေးအေးချမ်းသာနဲ့တရားနာနိုင်အောင်ငြင်းညာနာမှုပါတယ်ဒါကဓမ္မသာရိကသင်ဟာငါဟောတဲ့တရားကိုစူးစက်တဲ့မနာနိုင်ဘူးထင်တယ်ဘယ်လိုဖြစ်နေသလဲလို့မေးပါတယ်အရှင်ဘုရားအရှင်ဘုရားဟောတဲ့တရားကတော့စိတ်ကောင်းတာပါပဲဆရာဒါပဲလို့တတိတော်မှာမကောင်းမှုအကုသိုလ်တွေကအလွန်များနေပါတယ်အဲ့ဒါတွေကိုတွေ့တော့ဆင်မြင်မိရာနဲ့စိတ်ကပူလောင်ပြီးကြံ့နေပါတယ်ဗျာလို့ဓမ္မရာဒီကလျှောက်တယ်ဒီတော့ရှင်မာရိပုတ္တရာကဓမ္မရာဒီကမှာစိတ်ပူမှုငြိမ့်စေပြန်ရည်ရွယ်ပြီးတော့ပရိယေနဲ့မေကုံများထုတ်ပါတယ်ဓမ္မရာဒီကသင်အဲ့ဒီမကောင်းမှုတွေကိုပြုတာသင်ကိုယ်တိုင်ကပြုကျင်လို့ပြုတာလားသောမဟုတ်တော်သားကစိတ်ခိုင်းလို့မလွဲမချောင်တာတဲ့အတွက်ပြရတာလားလို့ပရိယေနဲ့ထပ်ပြီးတော့မင်းညာပါလေဒီနေရာမှာသူသိချင်ရစဉ်းစားကြနော်ဓမ္မရာဒီကရဲ့မကောင်းမှုတွေမဟုတ်ဘူးလို့စင်္သာရိပုတ္တရာကမဆိုပါဘူးဓမ္မရာဒီကစိတ်တရားသက်သာရပြီးတော့တရားနာနိုင်အောင်လို့မကောင်းမှုတွေဟုတ်ပါမလားလို့ပရိယေနဲ့မေးတာသာဖြစ်တယ်အမှန်ကတော့မကောင်းမှုဆိုတာကိုယ်တိုင်ကိုယ်တော်အတိုင်းပဲပြုလို့ဖြစ်စေ၊သူများကခိုင်းလို့ပဲပြုလို့ဖြစ်စေ၊ပြုလို့တဲ့သူမှာအကုသိုလ်ကတော့ဖြစ်တာကြီးပါပဲ။စိတ်ထက်ပါရင်အပြည့်ကြီးတယ်၊ဒိမထက်ပါရင်အပြည့်ငယ်တယ်။ဒါတော့သာချမ်းသာပါပဲ။ဒါပေမဲ့ဓမ္မရာဒီကမှာတော့ဘုသူတာကမရှိကြတဲ့အတွက်ဒီမကောင်းမှုတွေဟာငါကလှုပ်ရှင်လို့ရတာမဟုတ်ဘူး။ဘယ်ကြီးနာတာခိုင်းလို့လို့ရတာ။ဒါတော့ဒီမကောင်းမှုတွေဟာငါလည်းမဆိုင်ဘူး။ဘင်းမင်းကြီးရဲ့မကောင်းမှုတွေကြီးပဲလို့သူကတခါတည်းဆုံးဖြတ်ချက်ချလိုက်ပါတယ်။ဒါကြောင့်သူ့မှာစိတ်ပုံမှာပူပါမှုတွေငြိမ့်အေးပြီးတော့ရှင်သာရိပုတ္တရာဟောတော်မူတဲ့တရားကိုသူ့ဆက်ဆက်နားနိုင်သွားပါတယ်။အဲဒါကိုအကြောင်းပြုပြီးတော့ဘုန်းကြီးတို့ရှင်ကိုကတခါကြီးတယောက်ကကလုံးစကားတစ်ခုကိုပြောတယ်။ဟေးလူဟာအသိဉာဏ်များရှိရင်လည်းနေရာတကာကောင်းတာမဟုတ်ဘူး။အသိဉာဏ်မရှိတာထူတာနားလာလဲနည်းနည်းတော့ကောင်းတာရှိသေးတယ်လို့သူကပြောတော့တခြားလူတွေကဘယ်လိုဟာလဲဗျဘယ်လိုဟာလဲလို့ဝိုင်းပြီးတော့မေးကြနေတော့သူကကြည့်ပါလားကွာဓမ္မရာဒီကကြီးဟာဘုသူဒ္ဓအသိဉာဏ်နဲ့ပြည့်စုံနေရင်သူ့ရဲ့ပူပါမှုကနိုင်မှာမဟုတ်ဘူးမင်းနည်းနာတာခိုင်းလို့လောရရင်သင်အကူတော့ဟုတ်ပါမလားလို့စင်္သာရိပုတ္တရာကပရိယေနဲ့မေးတာကိုသူကဘုသူရအသိဉာဏ်မရှိတဲ့အတွက်ထူးထူးထူးလူမဟုတ်ဘယ်နည်းငယ်ရအကုသိုလ်ကြီးပဲလို့တတိကျဆုံးဖြတ်ပြီးတော့စိတ်ပူပါမှုငြင်းရသွားတာကွာဒါကြောင့်ထူတာလည်းနည်းနည်းတော့ကောင်းတယ်လို့ပြောတဲ့အဲဒီကကြီးကပြောပါတယ်အဲတော်တော်ဆက်ကြပူဝေပြောလိုက်တဲ့ဒကာကြီးပါပဲဒါပေမဲ့တို့တကားတွေကဓမ္မရာဒီကကိုအားကြပြီးတော့အသိဉာဏ်နဲ့အောင်တော့ခိုးမနေကြနဲ့အသိဉာဏ်နဲ့ပြည်စုံတဲ့ပြည်စုံအောင်တရားကိုနာရတယ်တရားသာများကိုလည်းကြည့်ကြည့်လေ့လာရတယ်ဘုသူရရှိတဲ့သူတွေကိုမင်းညာရတယ်ဓမ္မရာဒီကမှာတော့ရှင်သာရိပုတ္တရာရဲ့ပရိယေမေခွန်းကြောင့်စေအေးချမ်းပြီးတော့ယောသူတွေနဲ့စူးစိုက်ပြီးတရားနာနေပါတယ်ရှင်သာရိပုတ္တရာကလည်းအစဉ်တိုင်းသီလသမารိပညာတွေကိုဟောသားပါတယ်။ဒါကြောင့်ဓမ္မရာဒီကဟာဉာဏ်နာနေရင်နှလုံးသွင်းပြီးလိုက်သွားတဲ့အတွက်အနုလောမဉာဏ်ကိုရသွားပါကြတဲ့။အနုလောမဉာဏ်ဆိုတာအသုံးမျိုးရှိတယ်။မိစ္ဆာလောကအနာတကိုသုံးပါပြီးဆင်ခြင်တဲ့သမထနာဉာဏ်မှစပြီးတော့ဝိပဿနာဉာဏ်ဝိပဿနာဉာဏ်အားလုံးကိုအနုလောမဉာဏ်လို့ခေါ်တာလည်းရှိတယ်။မဲရောက်ခါနီးသင်္ခါရုပ္ပကအရင်ပိုင်းကိုအနုလောမဉာဏ်လို့ခေါ်တာလည်းရှိတယ်။မဝိရိတေကအနုလောမဉာဏ်ဆိုတာလည်းရှိတယ်ဒီသုံးမျိုးထဲမှာဓမ္မရာဒီကရသွားတာကိုဘယ်ညာပဲလို့အတိအကျဆုံးဖြတ်ဖို့ကတော့မလွယ်ပါဘူးဓမ္မရာဒဂရမှာသောတာပတ္တိမေဃသဩရတောသောတာပတ္တိမေရဲ့အောက်ဖက်ကအနုလောမဉာဏ်လို့ဆိုထားတာကိုထောက်ဆကြည့်ရင်တော့သောတာပတ္တိမေရောက်လို့ဤမှာဖြစ်တဲ့သင်္ခါရုပ္ပခာအရင်ပိုင်းဉာဏ်ကိုဆိုလိုအပ်ကြည့်ပါရဲဘာကြောင့်လဲဆိုတော့သမတနာညာကိုဆိုလို့ရင်ဥရပြညာမရောက်မီလို့ရင်လဲဆိုွယ်ရှိပါတယ်။သုံးဖို့ဒုနာဝိပဒနာလို့ရင်လဲဆိုွယ်ရှိပါတယ်။အလုံးဝေးတဲ့သောတာပတ္တိမေတော်တော်ထောက်ပြီးစ ဆိုတော့မရှိပါဘူး။ဒါကြောင့်ဗောဓပါတိမေအောက်ဖက်ကအနုလောမညာလို့ဆိုတဲ့ဓမ္မဝရအထာရာလိုအားဖြင့်ဗောဓပါတိမေနဲ့မဝေးလာတဲ့သင်္ခါရုပ္ပခာညာအရင်ပိုင်းကိုဆိုလိုတယ်လို့ယူသင့်ပါတယ်။ဒီလိုယူရတာများရှိပါရဲ့လားလို့ဆိုရင်ရှိပါတယ်။ဘုရားလောင်းတော်များမြတ်စွာဘုရား၏သာသနာတော်မှာဝင်ပြီးရဟန်းပြုရင်နုလောမညာသည့်ဝိပဿနာကိုပါဉ္စအာထုတ်တယ်လို့အထာရာများမှာပြောဆိုထားပါတယ်။အဲဒီလိုဆိုရမှာမဂ္ဂုတိတေကအနုလောမညာကိုတော့မယူရပါဘူး။မဂ္ဂုတိတေကအနုလောမညာကိုရောက်ရင်တော့မေဖို့ကိုလည်းတစ်ခါတည်းရောက်သွားတော့တာပါပဲ။နုလောမညာနဲ့ယတ္တနေရောမရှိပါဘူး။ဒါတော့ဘုရားလောင်းဆိုတာကလည်းဘုရားဖြစ်မဲ့နောက်ဆုံးဘဝဘုရားဖြစ်မဲ့အချိန်ကာလကြာမှသာမေဖို့ကိုရောက်နိုင်ပါလေ။ကြီးကြီးသောသောဘဝတွေတုန်းကတော့မေဖို့ကိုမရောက်နိုင်ပါဘူး။ဒါကြောင့်နုလောမညာလို့ဆိုရင်မဲ့ဘုရားလောင်းတော်များဉာဏ်စဉ်ဘဝတွေကရောက်တယ်ဆိုတဲ့နုလောမညာဟာသင်္ခါရုပ္ပခာညာအရင်ပိုင်းညာပဲလို့သာယူရပါလေ။အခုဓမ္မရာဒီကရသွားတယ်ဆိုတဲ့အနုလောမညာကိုလည်းဤသူပဲယူသင့်ပါတယ်အခုပြောနေတဲ့ဖြစ်တိုင်းမရှုသတိပြုစောင့်မှုအစဉ်သာဆိုတဲ့အရိယဝါဒတရားနဲ့စပြီးပြောရရင်တော့ဝိပဿနာညာပါမံကိုယူရင်လည်းအသင့်ပါတယ်အောက်ထစ်ဆုံးသမတနာညာကိုယူရင်လည်းအသင့်ပါတယ်ယူရင်ရယူနိုင်ပါတယ်ဒါကဘယ်လိုယူယူအမယာမူသတိအဆောင်လျှောက်ကလေးကတော့ပြည့်စုံနေပါပြီ။အာဟုဇရာသတိအဆောင်လျှောက်အကာအကွယ်ကလေးကတော့သူ့မှာရတော့ပါပြီ။အရိယာနေနေလည်းရောက်နေပြီညီပါပြီ။ဒါကြောင့်ရှင်သာရိပုတ္တရာမထေရကြီးကဒါတော့ဆိုရင်အပေသေးကကာကွယ်နိုင်တဲ့သတိအဆောင်လျှောက်ကလေးနဲ့ပြည့်စုံသွားပြီ။ဒါတော့ဆိုရင်သိချရပြီ။တော်တော့ပြီ။သူ့မှာဒါလည်းလဲတိုးတက်เสียอาจารย์မရှိတော့ဘူးလို့ယူဆပြီးတော့တရားကိုဏီကုန်းချုပ်အဆုံးသတ်တော်မူလိုက်ပါတယ်အဲဒီလိုတရားဟောပြီးတော့အရှင်သာရိပုတ္တရာလည်းပြန်ကြွသွားတော်မူရဲ့ဓမ္မဒါရီကကလည်းရှင်သာရိပုတ္တရာကိုလိုက်ပို့ပြီးလမ်းကုလကပြန်လာတဲ့အခါမှာဒီဘုရားအမနေကညာညူဖွဲ့လာခဲ့တဲ့ဘလူမကနွားမရောင်ဆောင်ပြီးခွေသားလို့ဒီဆုံးသွားရကြတယ်ဒီနေရာမှာနွားမရဆောင်ပြီးဝိသတယ်ဆိုတာကိုမကြိုက်ရင်နွားမမှာပူကပြီးတော့ဝိသတယ်လို့ဒီလိုလဲယူနိုင်ပါတယ်ဒါကဘာကြောင့်ပြောရတာလဲလို့ဆိုတော့အခုကာလမှာဝေဘာနဲ့လူတွေကပေါ်လုံးလို့ကျန်ကနေမှာရှိတဲ့အတိုင်းအတိအကျပြောလိုက်ရင်ယုတ်တိမရှိယုတ်တိရှိမရှိဝေဘာနာကြလို့အခုကလူတွေရဲ့အမြင်နဲ့ရင်းယူရင်လဲယူရအောင်ပြောရတာပါပဲသူကြံစားဆိုတော့နွားမရောင်ဆောင်ပြီးဝိသတယ်လို့ပဲရှိပါတယ်။အဲဒီလိုဝိသလို့တည်ဆုံးသွားတဲ့အခါမှာဓမ္မရိကကြီးဘယ်ကိုရောက်သွားတယ်လို့ဆိုတော့သူတိတာဆိုတဲ့နတ်ဘုံကိုရောက်သွားပါတယ်။သူတုမာယေဒါဝရိနာယာမာသူတိတာဆိုတော့နာတိကျောက်သားမှာသရုပ်သနာတိပေါ့။အဲဒီနာတိဟာတရားလောင်းတော်တို့ရဲ့ဆံရလည်းဖြစ်ပါတယ်။အမြဲတမ်းလေးပြရတဲ့နတ်ဒီပါပဲအဲဒီဓမ္မရာဒီကကြီးပြဆုံးသွားတဲ့ဆိုတာကိုကြားသိကြရတဲ့ညာတော်တွေကတရားတော်ပြန်မှာဆွနေကြတယ်ဓမ္မရာဒီကကြီးဟာ55နှစ်ကာလပါလုံးအမြဲတမ်းကြမ်းကြုတ်တဲ့မကောင်းမှုတွေကိုပြုသွားတယ်ဒီနေ့ပဲအဲဒီယာလူကဆွဲရတယ်ဒီနေ့ပဲရှင်သာရိပုတ္တရာကိုယာကူဆွမ်းလှူပြီးဒီနေ့ပဲသိသွားကြပြီမေမာများသိကြလေမလဲစသည်ဖြင့်ဆွေးနွေးကြတယ်။ဒီတော့မြတ်စွာဘုရားကကြွလာတော်မူပြီးတော့ဓမ္မရာဒီကအာတုပိဒါနာပြည်၌ဖြစ်ကြောင်းကိုဟောကြားတော်မူပါတယ်။ဒီတော့ရဟန်းတော်တွေကမြတ်စွာဘုရားဒီလူကြီးက55နှစ်ပါလုံးလူတွေတော့တတ်ပြီးတော့တုပိဒါနာပြည်ကိုကြောက်သွားပါသလားဘုရားလို့ထားမှပြီးမေးလျောက်ကြပါတယ်။ဒီတော့မြတ်စွာဘုရားကဟုတ်တယ်ခြေသားတို့တန်မြတ်မရှိကြနဲ့လူအသေးကံဤပန်းဝင်ကံဤအချိန်လေးမှာကလျာဏမိတ်တမိတ်ဆွေကောင်းဖြစ်တဲ့ရှင်သာရိပုတ္တရာကိုအမိရသွားတယ်။သာရိပုတ္တရာဤတရားကိုနာယူပြီးအနုလောမညာကိုရသွားတဲ့အတွက်အပေသေးကလွတ်ပြီးသုတိရနာပြည်ကိုရောက်သွားတယ်လို့မြတ်စွာဘုရားက ရှင်းလင်းပြီးမိကြရမှုပါတယ်သူပါတိတံသူနေတဝါနာနဂရေသောရကတကောလူလုံးမခန္တိလာရနာမောရတိတိတိဝံကတောနဂရေရပြုံမြို့၌သောရကတကောဓမ္မဓာတိကမြည်သောခိုးရဘူကြီးသည်သူပါတိတံစင်္သာရိပုတ္တရာကောင်းစွာဟောကြားမြတ်တရားကိုလူနေတော်အနာကျနာရ၍လူလောမခန္တိအနုလောမဝိပဿနာဉာဏ်ကိုလာရနာရ၍ဝါရသောကြောင့်ဒီဤဝံသူတိတာမီသောအနတ္တိလောကသို့တတော်ရောက်လျက်မောရတိဝမ်းမြောက်ဝမ်းသာလျက်နေရပေသတည်းအဲ့ဒါဓမ္မရတ္တဂရမှာသင်ရှားပြဆိုထားတဲ့စကားပါပဲဒါကြောင့်ဝိပဿနာတတိအစားလျှောက်ကလေးဟာသာသာရာရာမှာလုံုံနေသိချရတယ်အာကိုရတယ်ဆိုတာအလုံးမဲ့ထင်ရှားပါတယ်ဒီတိသာရောက်ကလေးတော့မရှိရင်တော့ဓမ္မရရိကကြီးဟာလူ့ဘဝအသေးဆုံးမြဲတဲ့ကြိုင်နဲ့အပင်ကြီးအကြသွားမှာသိကြနေပါတယ်လူအကုသိုလ်တွေကသူ့ကိုဆွဲချမလို့အစဉ်သိရှိနေကြပါတယ်ဒါပေမဲ့လို့ဒီဟာနည်းလေးမှာကပ်ပြီးတော့တရားနာပြီးဝိပဿနာတတိအစားလျှောက်ကလေးကိုရသွားတဲ့အတွက်သူအကုသိုလ်တွေကဝင်မဆွဲနိုင်နိုင်ငံညာတာယုံနဲ့ဝင်ပြီးကိုယ်နေတဲ့လူကိုရဲသားတွေကဖမ်းခွင့်မရတာနဲ့လဲခတ်တူတူပါပဲဒါကြောင့်ဓမ္မရာဇိကမှာအပင်ငယ်ကလည်းလက်မရင်ကလေးလွတ်သွားတယ်အပင်ကလွတ်ယုံနေမှာလေဘူးနာဒီလောကလည်းရောက်သွားလိုက်သေးတယ်ဘယ်လောက်နေရကြသလဲဆိုတာစဉ်းစားတာကြည့်ကြသေးတော့အခုတရားနာပြီးတရားထုတ်ကြတဲ့ပုဂ္ဂိုလ်တွေလဲသိပါလဲပါနဲ့အချင်းရရောက်အာထုတ်ထားရင်နိုင်ရသူကြီးရောက်ဖို့ကတော့သိကြပါရဲ့ဒီလိုယောဂီတွေကသူတို့မှာဒီနည်းဌာနယောဂဝေဒနာတစ်ခုခုဖြစ်ပေါ်လာရင်သူ့လိုလိုပဲအမှတ်တိကြီးလေးကပေါ်လာတဲ့အကြောင်းအဲဒီလိုတိကြီးလေးနဲ့ရှုမှတ်လိုက်တော့ဒုက္ခဝေဒနာတွေလဲသက်သာသွားတဲ့အကြောင်းများကိုပြောကြပါရဲ့အဲဒီလိုတတိကအလိုလိုဖြစ်လာတာမြတ်စွာဘုရားလည်းတော်ကဒနင်္ဂာနီဆိုတဲ့ပုံလေးမှမှာဖြစ်ပုံနဲ့လည်းတူပါတယ်ဒနင်္ဂာနီကသောတာပန်ဥပတိကမှာတဲ့သူရဲ့ခင်မုံပုံနာကယမနအယူရှိတဲ့အတွက်ဒနေသောအခါကာလမှာယမနဆရာတွေပြင့်ဖိတ်ပြီးတော့ကျွေးမွေးပူဇော်ပါတဲ့အဲလိုကျွေးမွေးတဲ့အခါမှာဒနင်္ဂာနီကလည်းအိမ်သူတို့ရဲ့ဝတ္တရားကြည်ပြန်စွာနဲ့သမင်းဟင်းသာသောက်ဖွယ်များကိုလိုက်ပြီးကမ်းလှမ်းပေးနေပါတဲ့ဘုန်းနာဆရာတွေကိုကျွေးဝေးခံနေတော့မှဘုရားမြတ်စွာဘုရားကိုကြီးမွန်ရှိခိုးတဲ့စကားမျိုးကိုမဆိုဘူးလေသူခင်မုန်းကသိပ်ပင်တောင်းမှထားပါတဲ့ဒါပေမဲ့ခလုတ်တိုင်းမိပြီးချေချော်သွားတဲ့အခါနာကျင်တဲ့ဒုက္ခဝေဒနာဖြစ်လာတော့မှတ်တတိကသူ့လိုလိုရောက်လာတယ်အဲဒီလိုဝေဒနာနဲ့တရားကိုသတိရပြီးတော့မြတ်စွာဘုရားကိုလည်းသတိရလာတဲ့အတွက်မြတ်စွာဘုရားရှိရသည်လည်းဟုတ်ရှိပြီးတော့နမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓသာလို့ဘုန်းကြီးတိုင်းနဲ့ဆိုပြီးစီကုံးမိတဲ့ဒါကြောင့်လောကနဲ့တရားတဲ့အခါမှာသတိကသူ့လိုလိုဖြစ်ပေါ်လာရပါတယ်ဒီကနေ့မှဒုက္ခဝေဒနာတွေနဲ့တွေ့ရတော့လဲတရားထုတ်တဲ့ပုဂ္ဂိုလ်မှဒီလိုပဲမှတ်တတိကသူ့လိုလိုဖြစ်လာနိုင်ပါတယ်။ဒါကြောင့်ပယ်လေးပါးမှလွတ်မြောက်ပြီးသူ့ဝတိရောက်သွားနိုင်တာသူ့ဝတိရောက်သွားနိုင်တာတဲ့ဒီအမှားရတဲ့တတိဟာအမတန်ကောင်းပါတယ်။အမတန်အားကိုးရသိချရပါတယ်။ဒါကြောင့်သူ့ကိုအရိယာဝါဒအရိယာတို့ဤနေလို့ဟောထားသေးတာပဲ။အာထုတ်ဘူးတဲ့သူတွေဟာအာထုတ်စရာအမနာကောင်းပါတယ်။အာထုတ်ကြီးပုဂ္ဂိုလ်တွေကတော့ဘုန်းကြီးတို့ကအတူတိုက်တွန်းစရာမလိုပါဘူး။သူတတိကသူ့အတူတိုက်တွန်းနေပါလိမ့်မယ်။အမထုတ်ပါသေးတဲ့သူတွေကတော့အာထုတ်ကြီးစမ်းပါလို့ဘုန်းကြီးတို့ကတိုက်တွန်းဟောပြောပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကဇေယရတာကိုမသိကြသေးလို့ပါပဲ။ဇေယဝရာကဇေယောင်းနာရာနဲ့လည်းတူပါတယ်။ဇေယောင်းတဲ့သူကမသိသေးတဲ့သူတွေသိအောင်သူပြည့်စည်းကောင်းကြောင်းပြောပြကြော်ညာရပါတယ်။မဟုတ်ဆိုရင်ကျူပါရဲစိတ်ပါရဲကောင်းပါရဲအစသည်ချင်းကြောညာရတယ်အဝတ်ထဲဆိုရင်လည်းလှပါရဲခိုင်ပါရဲပေါ့ပါရဲအစသည်ချင်းကြောညာရပါတယ် သုံးမှုတဲ့သူတွေအတွက်ဆိုရင်တော့ဘာမှကြောင်ညာနေလို့မလိုပါဘူး။ကောင်းမှပြည့်ရဲ့အတွက်သူ့လိုလိုဝဲယူနေတော့တာပါပဲ။တရားကလည်းဒါလိုပါပဲ။မတည်တဲ့ပုဂ္ဂိုလ်တွေအတွက်တရားရဲ့အကျိုးတွေကိုပြောပြပြီးတိုက်တွန်းရပါတယ်။တရားထုတ်ထားသည့်ပုဂ္ဂိုလ်တွေကိုတော့တိုက်တွန်းမှုမလိုတော့ပါဘူး။သူတို့သရာတရားနဲ့သူတို့အလိုလိုပဲသတိရပြီးအားထုတ်နေကြပါတယ်။ကမ္မထာကြောင့်ကိုမလာပါနဲ့အောင်လို့သားလို့တော့မရပါဘူးတခါတရံမှာကမ္မထာကျောင်းကအာထုဆယောဂီအစ်စ်တွေနဲ့ပြည့်ကြနေရဲအဲဒီလိုခါမှာယောဂီဟောင်းတွေကမလာပါနဲ့ဘူးလို့တောင်းပန်ရတယ်ဒါပေမဲ့မရပါဘူးသူတို့မှလည်းအခွင့်ရတဲ့အခါကလေးမှာအာထုရှင်လုံးလို့ပါဆိုပြီးတော့အတင်းလာပြီးအာထုကြတာပါပဲအဲ့ဒါဘာကြောင့်လဲဆိုရင်အရိယဝါဒနေအိမ်မှာနေရတာကိုကောင်းမှန်းသိသွားလို့ပါပဲပြီးတော့သူတို့မှရရှိသွားတဲ့ဒါရဏတိကလည်းသူ့လိုလိုတိုက်တွန်းနှိုးဆော်နေလို့ပါပဲ။ဒါကြောင့်ဒီတိုင်းမရှိသတိပြုစောင့်ဝစဉ်ထားဆိုတဲ့ဒီရိယဝါဒသတိအဆောင်လျှောက်ကလေးဟာအမှန်တမ်းကောင်းပါတယ်။ဒီရိယဝါဒနေအိမ်မှာမနေဘူးတဲ့သူတွေကိုစာမီးအစမ်းတော်နဲ့နေစမ်းကြည့်ကြပါလို့ဘုန်းကြီးကအထူးတိုက်တွန်းပါတယ်။အဆောင်လျှောက်တစ်ပါးနဲ့ပြည့်စုံရမယ်ဆိုတဲ့အရိယဝါဒကိုတော့နားလည်တော့ပါအခုသတုရာပတိနောမိယာလေးပါးရှိရမယ်ဆိုတဲ့အရိယဝါဒကိုရှင်းပြရမယ်ခေါင်းစဉ်ဆောင်မဟုတ်ကလေးရမိကားလို့ဆိုထားတယ်တတိယဆောင်လျှောက်ကလေးကိုဖြစ်စေလို့ယင်မိယာလေးမျိုးကိုမိပြီးအားထုတ်ရမယ်လို့ဆိုလိုပါတယ်အဲ့ဒါကဘာလဲဆိုရင်သင်္ခာယေကံပတိဒေဝတိသင်္ခာယေကံဒီဝါသေးတိသင်္ခာယေကံပရိဝေသေးတိသင်္ခာယေကံဝိနောရေတိဧကံတခုကိုသင်္ခာယဆင်းရဲ၍ပတိဒေဝတိမိဝဲ၏သုံးဆောင်လိုက်တဲ့ပစ္စည်းလေးပါးကိုဆင်းရဲပြီးသုံးဆောင်မိဝဲရမယ်ကိုမအဝတ်မရှိရင်အေးဘူးစသည်ကြောင့်ဆင်းရဲဒုက္ခတွေရောက်နိုင်မယ်အဝမရှိတဲ့ကိုတော်တော်ကြီးဆိုရင်အမြင်လည်းမတော်ဘူးဒါကြောင့်ဒီလိုဆင်ញင်ပြီးတော့အဝတ်ကိုလည်းဝိယုံသုံးဆောင်ရမယ်တို့သူမစားရတော့လည်းမနေနိုင်ဘူးဒါကြောင့်သူ့ချိန်တဲ့သူအစာအာဟာရကိုလည်းဆင်ញင်ပြီးညှတာရုံစားရမယ်အမိုးကာယနေရာမရှိတဲ့ကိုင်းငင်တွေကညီကြီးပေါ်မှာနေရင်လည်းအေးဘူးစားကြအများကြီးဒုက္ခရောက်နိုင်ပါတယ်ဒါကြောင့်လေလုံးမိုးလုံးအစာဝူနဲ့ဧရာနေရာကိုလည်းဆင်ញင်ပြီးသုံးဆောင်ရမယ်။မကြမ်းမာတဲ့အခါမှာဆေးပစ္စည်းကိုလည်းမျှဝဲသုံးဆောင်ရမယ်။အဲဒီအဝတ်အစားနေရာဆေးဆိုတဲ့ဒီပစ္စည်းလေးပါးကိုသုံးဆောင်ခြင်းတဲ့အချိန်မှာဆင်ញင်ပြီးစက်လျော်ရုံသုံးဆောင်မျှဝဲရမယ်တဲ့။အဲ့ဒါဟာမျှဝဲတဲ့တာကိုမျှဝဲတာပါပဲတဲ့။မိရာတစ်ပါးလို့ဆိုလိုပါတယ်။ဆောင်းမုံမှာဒါကိုမိဝဲလို့တော်တော်လေးပေးထားပါတယ်မိဝဲသီခံကျောင်းပယ်လန်းလေးရာမိယာများတဲ့အဲ့ဒါကိုဆိုကြရမယ်မိဝဲသီခံကျောင်းပယ်လန်းလေးရာမိယာများဆိုအစာနေရာနဲ့ဆေးများကိုမမူဘဲသုံးဆောင်ပဲသေးတည်ပြီးနေရင်မိမိကိုယ်ကိုနှိမ့်ဆက်ညှင်းဆဲတဲ့အကျင်းလို့ခေါ်တယ်။ပါဠိလိုအတ္တကိရဏယောဂအကျင်းတဲ့။မြရားလက်တော်ကာလတုန်းကဝိကန္ထအာဇီဝကခေါ်တဲ့တေကရုံးနေဟာအိုးမိုးပဲအစာမစားပဲအိယာနေရာနဲ့မနေပဲဒီအတ္တကိရဏထအကျင့်တွေကိုကျင့်ကြတယ်ဘုရားတော်တို့တောင်မှစောစောတိုင်းကဒုက္ခရစရိယာအကျင့်ကိုကျင့်တယ်ဆိုတာဟာဒီအတ္တကိလမထအကျင့်ပါပဲအဲဒီတော့ကမင်းဒီမှာပရိဒါဆိုတဲ့အလေလံအကျင့်မှန်ကိုမတွေ့ရသေးလို့သတဝနဲ့ဒီကိုအောင်ချုပ်ထားခြင်းအစာအာရကိုကျော့ခြင်းဖြတ်ခြင်းစသည်ကိုခဲခဲရင်ချင်းကျင့်ဆန်းခဲ့ပါသေးတယ် နောက်ကြတော့အဲ့ဒီအတ္တကိဏမထလဟာဘာမှအကျိုးမရှိဘူးဆိုတာကိုသိမြင်ပြီးတော့အဲ့ဒီဒုက္ခရစီယာကျင့်တွေကိုဆွန့်လွတ်လိုက်ပါတယ်။အဲ့ဒီလိုဆွန့်လွတ်ပြီးမင်းစီမပရိသာခေါ်တဲ့ရေလန်းကျင့်ကိုကျင့်ပြီးဘုရားအဖြစ်ကိုရောက်တော်မူခဲ့ပါတယ်။ဘုံမူပဲအစာမစားပဲအေးရနေရကောင်းတဲ့မနေပဲကိုယ်ကိုညှင်းဆဲတဲ့အဲ့ဒီကျင့်တွေဟာအခုလဲအိန္ဒိယနိုင်ငံမှာဂျိန်းဝါရယူရှိတဲ့သူတွေကပြင့်နေတုန်းပါပဲ။ညဇာယသာသနာတော်မှာတော့အဲ့ဒီလိုကိုယ်ကိုယ်ကိုညှင်းဆဲတဲ့အတ္တကိလေသာအကျင့်ကိုလည်းမကျင့်ရဘူး။ကောင်းပြီဆိုတော့အဝတ်အစားနေရာတွေကိုတာယာတမယ်ပြီးတော့စည်းစိမ်ခါနေတဲ့ကာမဒုက္ခာနိကအကျင့်မျိုးကိုလည်းမကျင့်ရဘူး။မေဇိမာပရိဒါခေါ်တဲ့အလေလားအကျင့်ကိုသာကျင့်ရတယ်။ဒါကြောင့်ပုံဆောင်တဲ့ပစ္စည်းများကိုပုံဆောင်တဲ့အချိန်မှာညာနဲ့ဆင်ခြင်ပြီးသုံးဆောင်ရတယ်။ဒီလိုသုံးဆောင်တာမိညာလေးပါးတဲ့ကပထမမိညာကိုမိပြီးမိပါတယ်။ပြီးတော့ဒုတိယမိညာကဧကံတခုကိုသင်္ခါရဆင်ခြင်၍အဓိဝါသေးတိသိခာဟိ။သိခာနေတာတွေကိုသိခာရမယ်တဲ့။ဘာတွေကိုသိခာရမှာလဲဆိုရင်အေးကိုသီးခါရမယ်အပူကိုသီးခါရမယ်ငားမချမ်းသာတဲ့အပန်းတွေစကားတွေကိုသီးခါရမယ်ကိုယ်ထဲကမခံနိုင်တဲ့ဒုက္ခဝေဒနာတွေသင်္ချာပေါ်လာရင်အဲ့ဓာတွေကိုသီးခါရမယ်တချို့ကဒုက္ခဝေဒနာကိုသီးခါခြင်းမူဒုက္ခဝေဒနာဖြစ်လာတာနဲ့တခါတဲ့အမှတ်လွတ်ပြီးတသက်တသက်ကြောင်းတွေကိုကြောက်လို့တတ်တယ်အဲဒီလိုတရားလည်းလုံးလုံးနေရင်တရားကမတွေ့တဲ့တော့ဘူးဒါကြောင့်ဒီဒုက္ခဝေဒနာတွေကိုသိခံပြီးရှုမှတ်ဖို့ရာအလွန်အရေးကြီးပါတယ်။ကာယေသဇီတေသအနဘိကတံဥပထာပေတိကာယေသကိုယ်၌၎င်းဇီတေသအသက်၌၎င်းနာဘိကတံမငဲ့ကွက်မတွေ့ရခြင်းကိုဥပထာပေတိဖြစ်စေ၏ကိုယ်နဲ့အသက်ကိုမငဲ့ကွက်ပဲအာထုတ်ပါတဲ့ဗျာရရင်ပြီးတော့သိရင်လည်းသိပါစေဆိုတဲ့အနေနဲ့စွန့်စွန့်စားစားအားထုတ်ပါတဲ့ဒီလိုတိုက်တွန်းထားပါတယ်ဒီနေရာမှာတချို့ကတရားကတည်ရစ်ဆက်ပါလားလို့ထင်ရင်လည်းထင်ကြပေလိမ့်မယ်ဒါကတရားရရေးတရားရရေးအတွက်အားပေးတာပါတကယ်တော့လည်းတရားအားထုတ်လို့ဒီထဲမှာသာရလို့မရှိပါဘူးဒီလိုမပြောနဲ့တော့ယောဂဝေဒနာတောင်းဖြစ်တာပါဘူးတချို့ပုဂ္ဂိုလ်တွေမှာဆိုရင်တရားတော်သားနဲ့မူလကရှိနေတဲ့ယောဂဟောင်းနေတောင်ပျောက်သွားတာပါသေးတယ်။ဒီလိုယောဂပျောက်သွားဘူးလားဟာတော်တော်များပါပြီ။ယခုပြီးခဲ့တဲ့ဘာတွင်ကဓမ္မတရားမှာသူ့ဝါမိုက်ထဲအလုံးရှိနေတဲ့ဦးဝေလုံးလားလေလုံးလားတခုဖြစ်မှာပေါ့။သူကတရားမတော်ခင်အိမ်မာနေတော့လည်းကကြာကြာမထိုင်နိုင်ဘူးတဲ့။အဲ့ဒါလာလို့အဲ့ခါစကားပြောနေတာတော့10မိနစ်15မိနစ်ကြာအောင်မထိုင်နိုင်ဘူးတဲ့။ဒါကြောင့်သူကဆရာဝန်ကိုပြတော့ဆရာဝန်ကခွဲထုတ်လိုက်မှပြောင်းမယ်လို့ပြောတယ်။ပြီးတော့သူကမခွဲခင်အာဂုရာလေးရအောင်လို့ရွေးပြီးတော့ဘုန်းကြီးတို့သာသနာ့ဤတာမလာပြီးတရားထုတ်တယ်။သူဆရာဝန်ကကြာကြာမထိုင်နဲ့ကြာကြာထိုင်ရင်ပြေးလိမ့်မယ်လို့လည်းပြောထားတယ်။ဒါနဲ့ကံတမ်းပြရဲဆရာဘုန်းကြီးကလည်းသူ့အကြောင်းကြားသိရတာနဲ့ခေစားရှိပါဘူး။သူများတို့တော့အသိပြီးပြင်းပြထန်တာအာမထုံနဲ့ဖြည်းဖြည်းချင်းခါရော့ရော့ခမမာမဲအာထုတ်သွားတာပေါ်လို့ညွန်ကြားတာနဲ့အဲဒီလိုညွန်ကြားတဲ့အတိုင်းခါရော့ရော့ခမမာအာထုတ်လာရင်သတိသမารိညာတွေတော်တော်ကောင်းလာတယ်။ဒီလိုသတိသမารိညာတွေကောင်းကောင်းလာသလောက်သူ့လုံးရောကလည်းရော့ရော့သွားတယ်နောက်တဲမကြခင်ပဲအဲဒီလုံးယောကအကုန်ပြောက်ကင်းသွားတယ်အဲဒီကနောက်မှဘယ်လောက်ကြောင်ထိုင်နေမယ်လို့ဘာမှမဖြစ်တော့ဘူးတဲ့ဒါပေမဲ့တေကြတဲ့တေကြအောင်သူကဆရာဝန်ကိုသွားပြီးတော့ပြကြံတယ်ဆရာကစမ်းသပ်ကြည့်ပြီးတော့ဘာမှယောကကိုရှာလို့မတွေ့ရတာနဲ့ခင်ဗျာဘယ်လိုပြောက်သွားတာလဲလို့မေးတယ်ဒါတော့တရားထုတ်တာပါပဲတခြားတော့ဘာမှမလုပ်ပါဘူးလို့ညာပြောတော့ယောဂလည်းမရှိပါဘူးခွဲဖို့လည်းမလိုပါဘူးလို့ဆရာကပြောလိုက်တယ်ဒီလိုတရားထုတ်လို့ ယောဂအပြောက်တဲ့အခြားသူတွေလည်းတော်တော်များများရှိပါတယ်။ဒါကြောင့်ကာယေစကိုယ်၌၎င်းဇီဝိတေစအသက်၌၎င်းနာဘေခာတာမငဲ့ကွက်မလွယ်ရာခြင်းကိုဥပါထာသေးသည့်ဖြစ်စေ၏လို့ညွှန်ကြားထားတာကတော့ဇာတုကိုရဖို့ရာအာပိတ်တိုက်တွန်းထားတာပါပဲ။အဲ့ဒါကသီခာနိုင်ရညသီခာပြီးတော့ရှင်းမှပါဖို့ပါပဲ။ဒီမခံနိုင်တော့အောင်ဝေဒနာကလွန်ခဲ့လာတဲ့အခါကျတော့ပြည့်ပြည့်ရပါတယ်။ဒီခံရင်နိဗ္ဗာန်ရောက်တယ်လို့ဗမာစကားပုံကဆိုထားတယ်။အဲဒါတခြားနေရာမှာတဲ့ဒီတရားထုရမှာပါပြီးတော့ရည်ကြည်ပါတယ်။ဒုက္ခဝေဒနာဖြစ်တိုင်းဖြစ်တိုင်းဒီမခံမဲ့အမှတ်တမဲ့ပြည့်ပြည့်နေရင်သမာဓိမဖြစ်နိုင်ဘူး။သမာဓိမဖြစ်တော့ညာလည်းမဖြစ်ဘူး။ဒါကြောင့်ဒုက္ခဝေဒနာတစ်ခုခုထင်ရှားပေါ်လာရင်ဒီခံနိုင်ညာဒီခံပြီးရှင်းမှနေရတယ်ဒီပြင်းထန်နိုင်လောက်အောင်လုံခဲလာတော့မှအမှတ်တတိမလို့စေပဲရှင်းမှရင်ပြည့်ပြင်ရတယ်ဒါကြောင့်ဒီသီခန္ဓာဟာမြည်ရတာပါပဲပြီးတော့မြည်ဝဲသီခန်ရှောင်ပယ်လှမ်းလေးရာမြည်ရများလို့ဆိုတဲ့အတိုင်းတတ္တိယမြည်ရကတော့ဧကံတစ်ခုကိုသင်္ခါရဆင်းခြင်းရဲ့ပြိဝေစေတီရှောင်ခြင်းဤဘေးရန်တွေကျေစီရတာကိုရှောင်ရမယ်တဲ့ဒါကတော့လွယ်ပါတယ်ခွေးကြိုက်တာနဲ့နေရာကိုမသွားနဲ့စဉ္ညာမြညာနွားကြမ်းတွေစဉ္ညာမြညာနွားကြမ်းနေနာကိုမကနဲ့ငင်းထားကြမ်းတွေကိုရှောင်ရမယ်ဘူကာလာမှာမော်ရဘားတွေကသိကြောက်စရာကောင်းတယ်ရန်ကုန်မှာဆိုရင်ကားတွေကလွန်များလာနေနေ့စဉ်လိုလိုပဲကားတိုင်းမှုတွေကိုကြားနေရတယ်ဒီတန်းလင်းမှာတော့ဒါတော့များဖို့မရပါဘူးဒါပေမဲ့ကားကိုယ်တော်သတိပြုပြီးကြောင်မှပဲမကြောင်ရင်ဒုက္ခပေးသွားမှာဆိုရင်ရတယ်။နောက်ပြီးတော့ကြောင်ကြရီကရှိသေးတယ်။ကျင်းနေ၊ကြိုက်နေ၊၆ကဘာတွင်နာမသွားနဲ့။အခမ်းမတော်လို့ရှိရင်လိမ့်ကြပါမှာဆိုရင်ရလို့ပါပဲ။ပြီးတော့သူညခလုံးများတဲ့နေရာကိုလည်းမသွားနဲ့တဲ့။ဒါတွေဟာဘုန်းကြီးကရှေ့ပြောနေတာမဟုတ်ပါဘူး။ဘုရားပါဠိတော်ထဲမှာကိုတရားပြဆိုထားတာတွေပါစူပေါ်တဲ့နေရာတွေသွားရင်ဆူဆူပြီးနာကျင်နေတော့တရားထုံးမှုပြတ်သွားနိုင်ပါတယ်ဒါကြောင့်ဒီလိုနေရာမျိုးတွေကိုလည်းရှောင်မှုညွှန်ကြတာပါတယ်ငါတရားထုံးနေတာပဲကိစ္စမရှိပါဘူးဆိုပြီးတော့လူဆောင်ကောင်းကြီးမလုပ်ပါနဲ့တဲ့မသွားရင်နေရာတွေကိုအရေးဆွန့်ပြီးတော့မသွားပါနဲ့တဲ့ညဇောတရားကဘာငယ်တမီးငယ်လေးတွေကိုမိခင်ကယဉ်ယဉ်ကျကျငုံဆုံးမှနေတယ်လို့ပဲတဲကြီးညူစရာကောင်းတာပဲနောက်ပြီးတော့မနိစ္စတင်တာတွေနဲ့လဲမနိစ္စတင်တာတွေလဲရှိသေးတယ်ဘာတွေလဲဆိုရင်ကြားထုတ်နေခဲ့မှာယောက်ျားနဲ့မိန်းမတွေအချင်းချင်းမနိစ္စဖို့ပါပဲအတူအားဖြင့်တော့ညာတော်များမှာဓမ္မတွေနဲ့မနိစ္စဖို့ပါပဲအဲ့ဒါကလဲယောနောနိစ္စနေရင်မဟုတ်ဘဲနဲ့လဲအကဲရဲ့ဆွဆွဲခံရတာပါတယ်ဒါကြောင့်အဲဒီဝိသဘာကအာယုန်နဲ့လဲမနိစ္စအောင်ရှောင်ရပါတယ်အဲ့လိုရှောင်တာလည်းပဲဇာတ်ထုံးတဲ့ပုဂ္ဂိုလ်မှာမြည်ရတခုပါပဲဒါကတော့လွယ်ပါတယ်ခေခေချင်းချင်းနေရာတာမဟုတ်ပါဘူးမသွားတဲ့နေရာတွေကိုမသွားပဲနေုံမျှပါပဲသရုတ်ထမြည်ရကတော့ဧကံတခုကိုသင်္ခါရခင်းခြင်း၍ဝိနောရေတိပယ်ဖြောက်၏ဘယ်လာမင်းနာတွေကိုပယ်လာရမယ်လို့ဆိုလိုပါတယ်ဘာတွေကိုပလာမှာလဲဆိုရင်ကာမဂုဏ်နဲ့စပ်ပြီးတော့ကြံစီတဲ့ကာမဂုဏ်နဲ့စပ်ပြီးတော့ကြံစီစိတ်ကူးတဲ့ကာမဝိတက်ကိုလည်းပယ်ရမယ်သူတို့ဘာကိုသေးပါစေပျက်စီးပါစေလို့ကြံစီစိတ်ကူးတဲ့ဇာဘာရဝိတက်ကိုလည်းပယ်ရမယ်သူတို့ဘာကိုကိုယ်နဲ့အဖြစ်ဖြစ်နှုံနဲ့အဖြစ်ဖြစ်ဉာဏ်စံနေစေဖို့ကြံစီစိတ်ကူးတဲ့ဝိဉ္ဇာဝိတက်ကိုလည်းပယ်ရမယ်တဲ့ဒါကအရေးကြီးပါတယ်ကျိုးကသိမ့်မခက်ဘူးလို့ထင်နေလဲထင်နေကြမယ်ခက်ပါတယ်အများကြီးကိုခက်ပါတယ်ကာမဂုဏ်နဲ့စပြီးတော့ကြံစည်နေတာဆိုပါတော့အဲ့ဒါလေးကိုလက်မခံမဲပယ်ဖို့ရအများကြီးခက်ပါတယ်ဘုလိုရင်နာလေးတွေကိုရဖို့ကိုတွေးကျင်တဲ့လူတွေနဲ့တွေးဖို့ကိုဖြစ်ကျင်တဲ့အတိုင်းဖြစ်ဖို့ကြံစည်နေတဲ့လူမှာအဲ့ဒီလိုကြံစည်နေတာကိုအရသာရှိတယ်လို့ထင်နေတယ်ကိုယ်တွင်းသားအနေနဲ့လည်းထင်နေတယ်အဲဒါကိုခွန်ကြီးတို့ကကျူမပြီးပြောရတယ်ကျန်ရင်ကျန်တယ်ကျန်တယ်လို့မှတ်ပြီး
ဒါလည်းပါလို့ပြောရတယ်ပြောတဲ့ချို့ကပြောကြတယ်ဒီအထုရတာကကျေကြတိတာကိုစိတ်တော်မကူရဘူးချုပ်ချလိုက်တာလွန်သွားရောလွတ်လွတ်လပ်လပ်ကိုမနေရတော့ဘူးလို့ညီပြီပြောကြတယ်အဲ့လိုပြောကြတာဟာဟုတ်တော့လေဟုတ်ပြီတာပဲဒီအားမထုတ်ခင်ကဆိုရင်ကြံညာကြံတွေးညာတွေးစဉ်းစားညာစဉ်းစားလို့လွတ်လွတ်လပ်လပ်ညည်းလာကြရတာကိုဒီလိုလိုလာလာနေရတဲ့ကစိတ်တိုင်းစိတ်တိုင်းကိုလိုက်ပြီးမပြတ်ရှုနေရတယ်ဆိုတော့သူကမြာတော်တော်တောင်လေးနေတာပေါ့ဒါပေမဲ့အထုဆတရက်နှစ်ရက်သုံးရက်လောက်အတွင်းအသားမကျသေးခင်လောက်ပါပဲတောင်လေးတက်ပါတယ်နောက်အသားကျလာတဲ့ခါကျတော့အဲဒီလိုမပြတ်ရှုနေရတာလေးကိုကကောင်းနေတာစိတ်မကူရမကြံတွေးရပဲနဲ့ခြေတိုင်းခြေတိုင်းကိုလိုက်ပြီးမပြတ်ရှုနေရတာကိုမပြတ်ရှုနေရတာကိုကရတာပေါ်ပြီးတော့အမှန်တန်ကောင်းနေတာစမ်းပတ်ကြည့်ပါတရားရတာဘယ်လောက်ကောင်းလဲဆိုတာကိုကိုယ်တိုင်သိရပါလိမ့်မယ်ဘုန်းကြီးတော်သနာဟိသာမှာနိုင်ငံများပုဂ္ဂိုလ်တွေလည်းလာပြီးအားထုတ်ကြပါတယ်အဲဒီနိုင်ငံများသားတွေကတော့အများအားဖြင့်ဘုန်းကြီးတို့ပြနေတဲ့တရားလုံငန်းစဉ်အကြောင်းကိုသိမသိကြပါဘူးသရာပြားရှိလို့သာလာပြီးအားထုတ်ကြပါရဲ့အရုဂါဇမှာသူတို့ကဘယ်လိုပြောကြလဲဆိုတော့သူတို့နောက်နိုင်ငံသားတွေကစာမကြည့်ရရင်မကြည့်ရဘူးဒါကြောင့်စာမကြည့်ရဘူးစာမကြည့်ရဘူးဆိုတာဟာသူတို့တဲ့အမှန်တန်ကိုလေးပါတယ်တဲ့ဟုတ်တယ်သူတို့မှာစာကြည့်စာရေးတဲ့ဘက်ကအမှန်တန်ဝါဒနာပါနေတယ်အချိန်ညာတိုင်းသူတို့ကစာကြည့်နေရတဲ့သာရည်နေရတဲ့ဇာဝငယ်ငင်တာပြတယ်လို့မရှိလောက်ဘူး။ဒါကြောင့်စာမကြည့်ရ၊စာမီးရတာဟာသူတို့တဲ့အမတန်တာဝန်လေးနေကြကြပေးလိမ့်မယ်။ဒါပေမဲ့စာကြည့်စာရည်နေတယ်ဆိုတာဟာဂန္ဓပလီဘောရာပါဝင်မယ်။